တရားဥပဒေစိုးမိုးရေးနဲ့မှုကင်းကြဆင်းရေးကိုအမြန်ဆုံးဖော်ဆောင်မှုပြည်အောင်စုအစိုးရထံတိုက်တွန်းကြောင်းအဆိုကိုပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်နှင်းသစ်ကတင်သွင်းခဲ့တာဖြစ်ပါတယ်။ကလေးမဲဆန္ဒနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်အေးအေးမူကအစိုးရဆက်ဆက်မူရစ်စည်းဝါကိုနှိမ်နင်းခဲ့ပေမယ့်ခိုင်မာတဲ့ဈေးကွက်ကြီးတစ်ခုအဖြစ်ရောင်းဝယ်ဖောက်ကားနေတာဟာတရားဥပဒေစိုးမိုးမှုမရှိလို့ဖြစ်ကြောင်းပြောပါတယ်
။နိုင်ငံတော်ကုန်သိက္ခာကြဆင်းမှုနဲ့စည်းဝါရေးနိုင်ငံရေးကြီးမတည်ငြိမ်ဖြစ်စေတဲ့အကြောင်းရင်းနောက်တစ်ခုကတော့မူရစ်စေဝါပိုးများနေတဲ့ပြဿနာလို့ပြောရမှာပါ။အစိုးရဆက်ဆက်မူရစ်စေဝါရောင်းဝယ်ဖောက်ကားမှုနှိမ်နင်းခဲ့ပေမဲ့နာတာရှည်ယောဂါကြီးလိုချစ်နေတာဟာနိုင်ငံကုန်တိုက်ခါကိုများစွာထိခိုက်စေပါတယ်။ခိုင်မာတဲ့ဈေးကွက်ကြီးတစ်ခုဖြစ်လောက်အောင်ထိမူရစ်စေဝါများရောင်းဝယ်ဖောက်ကားနေခြင်းဟာတရားဥပဒေစိုးမိုးရေးအားနည်းနေလို့ကလွဲရင်အခြားဘာကြောင့်မှမရှိဘူးလို့ယုံကြည်ပါတယ်ရှင်။
တရားစီရင်ရေးမှာလက်ပေးလက်ယူမှုတွေရှိနေတာကြောင့်ပြည်သူတွေကမှုကင်းလို့ဖို့ဝင်မလေးကြဘူးလို့ဝေါ်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ထွေးကပြောပါတယ်
။တရားစီရင်တာမှန်မှန်ကန်ကန်လုပ်မယ်ဆိုလို့ရှိရင်ပြည်သူဟာတရားရုံးတွေကိုလေးစားလာပြီးတော့တရားဥပဒေစိုးမိုးမှုတွေလည်းများစွာအထောက်ဖြစ်ပါမယ်။သို့သော်လည်းပဲကျွန်တော်တို့ဥပဒေနဲ့စလို့ရှိလို့ရှိရင်တော့အပေးအယူပေါ်မှာတည်ပြီးတော့လက်ပေးလက်ယူကိုရှင်းလင်းထားပြီးစီရင်တဲ့အခါကျတော့ပြည်သူတွေကတရားဥပဒေစိုးမိုးရေးကိုတကယ်ကိုက်တွယ်ဆောင်ရွက်နေတဲ့ဌာနအဖွဲ့အစည်းတွေဆောင်ရွက်ချက်ပေါ်မှာကြည့်ပြီးညီငွေလာပြီးတော့သူတို့ပါသူမှုကင်းကိစ္စတွေပတ်သက်လို့ဖြစ်ပွားမှုကဝန်လေးလာတာမရှိပါဘူး။
မှုကင်းဖြစ်ပွားရတာမှာဆင်းရဲမွဲတင်မှုပညာမဲမှုနဲ့မူရစ်ဆေးဝါးကလက်တယ်ဖြစ်တယ်လို့တန်တွဲမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမင်းကြည်ကပြောပါတယ်
။ပြည်သူများကိုလေးလာဆန့်စစ်တဲ့အခါဆင်းရဲမွဲတင်မှုပညာမဲမှုမူရစ်ဆေးဝါးတွေကလက်တယ်ဖြစ်နေတာကိုသိရှိရပါတယ်။တစ်ဆက်ဖြစ်မှာပဲတရားဥပဒေစိုးမှုမရှိရင်လူကြွေးတာဝန်ရှိသူများအကျင့်ပြည့်ချစားခြင်းတို့ကြောင့်မှုကင်းများတိုးပွားလာတာလူငယ်များအမှတ်တုဆိုင်တဏှာမှာလဲနေတာကိုတွေ့ရပါတယ်။ယင်းဒုစရိုက်မှုပြဿနာများကိုစနစ်တကျလေ့လာပြီးဖြေရှင်းနိုင်မဲ့ရေလိုရေရှည်နည်းလမ်းများကိုရှာကြရမှာဖြစ်ပါတယ်။ရဥ်ရဘုစုံမှုရှိစညာလူကြွေးတိုးမြင့်ခြင်းမူရစေဝါများကိုမျိုးသားရေးတာဝန်တရအနေနဲ့ပိုက်ဆိုင်တဲ့နိုင်ငံချင်းဖြင့်ဒုစရိုက်မှုများကိုယာယီဖြေရှင်းနိုင်မှာဖြစ်ပါတယ်
။နေဆက်ဒေတာဖြစ်တဲ့ဖအန်နဲ့မြောက်ရီမျိုးတွေမှာ WY ခေါ်မြင်းစည်းတွေကို12နှစ်အရွယ်ဖြစ်တဲ့အလဲတန်းចောင်းသားအရွယ်ကနေတက္ကသိုလ်ចောင်းသားအရွယ်အထိကြဲကြဲပြန့်ပြန့်သုံးဆွဲနေကြတယ်လို့ဖအန်မျိုးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နန်းတန်းတန်းလွင်ကဆွေးနွေးပါတယ်
။နေဆက်ဒေတာဖြစ်တာနဲ့အညီပဲမူရစ်ဆေးဝါးများကိုကျမတို့ရဲ့ဒေတာအခေါ်နဲ့ဆိုရင်တော့မြင်းစေးလို့လည်းခေါ်ပါတယ်။အလွယ်တကူဝယ်ယူလို့ရနေတယ်လို့လူငယ်လူရွယ်လူလတ်အသက်အရွယ်ဆုံးတုံးဆွဲနေမှုတွေများစွာဖြစ်နေပါတယ်။အထူးသဖြင့်အသက်12နှစ်73နှစ်အရွယ်အလယ်တန်းကျောင်းသားများအထက်တန်းကျောင်းသားများနဲ့တက္ကသိုလ်ကောလိပ်ကျောင်းသားလူငယ်တို့အတွင်းမှာမြင်းစေးခေါ်တဲ့မူရစ်ဆေးဝါးတွေကိုပဲလော်ဝါးတယ်လို့မုတ်ပဲသေးစားစားတယ်လို့ကြည်ကြည်ပြင်းပြင်းကြီးတုံဆွဲနေကြပါတယ်
။အဲ့ဒီအဆိုကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်16ဦးဆွေးနွေးမှာဖြစ်ပြီးတော့ဒီနေ့မှာကိုယ်စားလှယ်10ဦးဆွေးနွေးခဲ့ကြပါတယ်။အဆိုကိုမနက်ဖြန်မှာဆက်လက်ဆွေးနွေးမှာဖြစ်ပြီးလွှတ်တော်ရဲ့အဆုံးဖြတ်ကိုရယူမှာဖြစ်ပါတယ်ရှင်။